Welcome to the Voice of America in Burmese.
မြန်မာညဉ့်ဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ4ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00တိုင်းမီတာ25-30-51နဲ့တိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်ကိုရနိုင်တဲ့ဒူသတင်းတွေကိုကြီးညာပါမယ်။အစ္စလမ်ဘာသာကိုစော်ကားမှုနဲ့တည်တံ့ချခံထားရတဲ့အမျိုးသမီးလွတ်မြောက်ရေးကူညီပေးခဲ့တဲ့ရှင်တွေကတော့နိုင်ငံကနေတင်ဆောင်သွားပါပြီ။အီဂျစ်နိုင်ငံတဲက Coptic ခရစ်ယာန်ခုနှစ်ဦးကိုတပ်ဖြတ်ခဲ့ကြသူတွေနဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့စစ်သွေးချ19ဦးကိုတုတ်တင်လိုက်တယ်လို့အီဂျစ်ကဒီကနေ့မှပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကြားရရွေးကောက်ပွဲရလဒ်ဟာ NLD ပါတီကမှန်းထားတာနဲ့သိမကွာလာဘူးလို့ NLD ပါတီအတွင်းမှဦးညံဝင်ကပြောကြားလိုက်ပါတယ်
။ဒီနေ့ရက်ကကျွန်တော်တို့မြန်မာနိုင်ငံကသိပြီးတော့မကွာပါဘူးလို့စတောက်ကိုလည်းကဒီနန်းစင်ကြီးပြော
တယ်။ဒီနေ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသတ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ။
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မူဟာမက်ကိုပုတ်ခတ်စော်ကားတယ်ဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတည်တံ့ကလွတ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုက်ဖူးမိုလုတ်ပါကစ္စတန်ကနေသူထွက်ပြေးရပြီလို့မနေ့စနေနေ့မှပြောပါတယ်အကြောင်းကတော့ဒီအမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတေရန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအကာအကွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးအမှုကိုဆက်လုပ်မယ်လို့ရှင့်နေမိုလုတ်ကပြောပါတယ်။2010ပြည်နှစ်မှာတည်တံ့ချမှတ်ခံခဲ့ရတဲ့ SCRBB ရဲ့အယူခံလွှာကိုပါကစ္စတန်တရားရုံးချုပ်ကဗုဒ္ဓနေမှာအတည်ပြုပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။အစ္စလာမ်ရဲ့စစ်သွေးကြောအဖွဲ့ Tehreek e Levaik ya Rasul Allah အဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီး၃မြို့ကလမ်းမကြီးတွေကိုပိတ်ဆို့ထားပြီး SCRBB မှာအပြစ်မရှိကြောင်ဆုံးဖြတ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကိုတတ်ဖြစ်ဖို့တောင်းဆိုကြပါတယ်။ဘီဘီကိုအကူအညီပေးခဲ့တဲ့နိုင်ငံရေးသမားနှစ်ဦးလည်းလုံခြံတပ်ဖြတ်ခံခဲ့ရပြီဖြစ်ပါတယ်။လမ်းတွေကိုပိတ်ဆို့ထားတဲ့ဆန္ဒပြပွဲတွေအဆုံးသတ်စေဖို့အစိုးရနဲ့ Islamic Wadi တွေကြားတောက်ချန်နေကညှိနှိုင်းပြီးဆုံးဖြတ်ချက်ယူခံကိုတရားရုံးချုပ်ကကြားနာနေချိန်မှာဘီဘီနိုင်ငံကထွက်မသွားအောင်တားဆီးဖို့ဥပဒေအရလှုပ်ဆောင်မယ်လို့လည်းအစိုးရကကတိပေးထားပါတယ်ရှင်
။ Afghanistan နိုင်ငံမြို့တော်ကဘူးမှာအတွင်းလူတဦးရဲ့တိုက်ခိုက်မှုကြောင့် American စစ်သား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရသွားတယ်လို့ NATO တပ်ဖွဲ့ကပြောလိုက်ပါတယ်။တည်ဆုံးသွားတဲ့ American စစ်သား Brent Taylor ဟာကလေး9ယောက်ဖခင်ဖြစ်ပါတယ်။ဒါပြင်သူဟာ American အနောက်ပိုင်း Utah ပြည်နယ် North Oakland မြို့တော်ဝန်လည်းဖြစ်ပြီး Utah ပြည်နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်အနေနဲ့ Afghanistan နိုင်ငံမှာတာဝန်ထမ်းဆောင်တာဖြစ်ပါတယ်။ Taylor အတွက်တော့ဒါဟာ Afghanistan နိုင်ငံကိုဒုတိယအကြိမ်တွားရောက်တာဝန်ထမ်းဆောင်တာဖြစ်ပြီးတော့သူဟာ Iraq နိုင်ငံမှာလည်းနှစ်ကြိမ်တာဝန်ထမ်းဆောင်မှုတယ်လို့ Salt Lake Tribune သတင်းစာကဆိုပါတယ်။ဒဏ်ရာရသွားတဲ့စစ်သားရဲ့အခြေအနေကတော့တည်ငြိမ်မှုရှိတယ်လို့ဆိုပါတယ်။ကဘူးမြို့မှာစနေနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်စစ်သားတွေကသူတို့နဲ့အတူတွဲလို့နေတဲ့နိုင်ငံတကာတပ်ဖွဲ့တွေကိုပြစ်ခတ်တိုက်ခိုက်တဲ့အထက်မှာနောက်ဆုံးပြစ်ခတ်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ကနအူးသတင်းတွေအရတော့တိုက်ခိုက်တဲ့စစ်သားဟာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တဦးဖြစ်တယ်လို့ဒေတိုအကူညီပေးအဖွဲ့ကပြောပါတယ်။အဲဒီတိုက်ခိုက်သူကတော့တခြားအာဖဂန်တပ်တွေကပြစ်ခတ်လို့တည်ဆုံသွားခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံမင်းအားပြည်နယ်တဲကဝင်လံခေါင်တည်တဲ့ဖျားချောင်းတစ်ခုကိုပြီးခဲ့တဲ့တောက်ကြံနေ့ကတွားရောက်ကြတဲ့ Coptic ခရစ်ယာန်ခုနှစ်ဦးတပ်ဖြတ်ခဲ့ကြတဲ့ Islamic Jihad တိုက်ခိုက်ရေးသမားတွေနဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့စစ်သွေးချ19ဦးကိုတုတ်တင်လိုက်တယ်လို့အီဂျစ်ဆိုရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မင်းအားပြည်နယ်အနောက်ပိုင်းကတဲကန်တရတဲမှာစစ်သွေးချတွေကိုတနက်နဲ့ပြစ်ခတ်တုတ်တင်ခဲ့တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဘယ်အချိန်မှာပြစ်ခတ်ခဲ့တယ်လဲဆိုတာကတော့မပြောပါဘူး။ခရီးယံဘာသာဝင်တွေအပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ Islamic အစွန်ရောက် IS အဖွဲ့ကပြောဆိုထားပြီးမြဲလေအထောက်ထားတွေကတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရှင်
ဖရိုင်းနိုင်ငံကတိုက်ခံခေါင်းဆောင်3ဦးကိုအယူခံတရားရုံးကဒီကနေ့ထောင်ဒဏ်တစ်သက်တစ်ကျောင်းချမှတ်လိုက်ပါတယ်။အခုမတရားသိမ်းအဖြစ်ကြေညာခံထားရတဲ့ L Wafat လှုပ်ရှားမှုအဖွဲ့ကအဖွဲ့ဝင်တွေဖြစ်ကြတဲ့ Sheikh Ali Salman နဲ့တခြားမျိုးသား2ဦးတို့ကိုကာတာနိုင်ငံအတွက်သေချာလုပ်ပေးမှုနဲ့စွဲချက်တွေကိုပြစ်မှုဆိုင်ရာခုံရုံးကအပြစ်မရှိကြောင်းစီရင်ပြီးဖြစ်ပါတယ်။မတရားသိမ်းရဲ့ခေါင်းဆောင် Salman ကတော့အတိအကျစွဲချက်တစ်ခုနဲ့လက်ရှိမှာထောင်ချခံထားရတာပါ။တခြားမျိုးသား2ဦးကိုတော့မျက်ခွယ်မှာစီရင်ခဲ့တာဖြစ်ပါတယ်။ထောင်ဒဏ်တသက်ချမှတ်မှုဟာဆိုရင်တရားဥပဒေကိုဟန်ပြအသုံးချတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်ဒီတရားစီရင်မှုဟာဆိုရင်အတိုက်ခံတွေနှုတ်ပိတ်သွားစေဖို့ဘာရီအာနာပိုင်းတွေရဲ့ရက်ဆက်ပြီးဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့လည်း Amnesty အဖွဲ့ကြီးရဲ့အရှိအလယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာညွှန်ကြားရေးမှူး Heber Moraref ကပြောပါတယ်အစွန်းရောက်အစ္စလာမစ်အဖွဲ့တွေနောက်အီရန်တို့နဲ့ပတ်သက်ဆက်နွယ်တယ်ဆိုတဲ့ဆွဲချက်နဲ့ကာတာနိုင်ငံကိုဘာရိန်းဆော်ဒီအာရေဗျနဲ့အရက်ဆော်ဘားများပြည်ထောင်စုတို့ကဆက်ဆံရေးဖြတ်တောက်ထားတာပါပြည်မှုဆိုင်ရာတရားရုံးကလည်းဒီအမျိုးသား၃ဦးကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ကိုဘာရိန်းဆိုရရှိနေရုံးကယူကန်ဝင်ခဲ့တာပါဒီကနေ့တရားရုံးစီရင်ချက်ကိုလည်းထပ်ပြီးတော့ယူကန်ဝင်လို့ရပါတယ်ဘာရိန်းနိုင်ငံရဲ့လွတ်တော်ရွေးကောက်ပွဲတွေကိုဒီလနောက်ပိုင်းမှာကျင်းပဖို့ဘီယင်ဟာမတ်ကပြောထားတာဖြစ်ပါတယ်မတရားအသိအဖြစ်ကြေညာခံထားရလေရဲအတိုက်ခံတွေကတော့ရွေးကောက်ပွဲမှာပါဝင်တားမြစ်ခံထားရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်ငင်းတွေနဲ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ Pacific Jun New Caledonia ကိုပြင်သစ်ရဲ့အစိအပိုင်းဖြစ်ဆက်ပြီးထားရှိဖို့ဒီကနေ့ကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။Pacific သမုတ်တရားတဲ့က New Caledonia ကျွန်းကိုအချုပ်အခြာအနာပိုင်ပြီးလွတ်လပ်ရေးလိုချင်သလားဆိုတာကိုဒီကနေ့မဲဆန္ဒရှင်တွေဖြေကြားရတာပါမဲဆန္ဒရှင်38,400ကျော်တဲ့က59ရာခိုင်နှုန်းနီးပါးကပြင်သစ်ပိုင်နဲ့ထဲမှာဆက်ပြီးနေဖို့မဲပေးခဲ့ကြပါတယ်အခုမဲခွဲမှုဟာဆိုရင်ပြင်သစ်နိုင်ငံရဲ့အနာဂတ်နဲ့စံတန်ဖိုးတွေအပေါ်မှာယုံကြည်မှုရှိတဲ့ပြယုတ်ဖြစ်တယ်လို့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကလည်းပြောပါတယ်ဒေသရဲ့စီးပွားရေးအတွက်ပြင်သစ်ကနှစ်စဉ်ဒေါ်လာတန်း1500ကျပ်ခန့်ပေးထားတာဖြစ်ပြီးတကယ်လို့ပြင်သစ်ဘက်ကထောက်ပံ့မပေးရင်စီးပွားရေးပြိုလဲသွားမယ်အပေါ်အများအပြားကစိုးရိမ်နေကြတာဖြစ်ပါတယ်ကိုပိုင်အုတ်ချုပ်ခွင့်ရ New Caledonia ဒေသကကာကွယ်ရေးနဲ့ပညာရေးအပါအဝင်ပြင်သစ်ကိုအများအပြားမှီခိုနေရတာဖြစ်ပါတယ်
ပြည်ကသတင်းဘက်ကပြကြသွားခဲ့တဲ့ခီးစည်တဲ့လေရင်အပျက်စီးတွေကနေလေရင်ရဲ့အချက်လက်မှတ်တမ်းတွေကိုသိမ်းဆည်းထားတဲ့ black box နဲ့ပျောက်ဆုံးနေတဲ့သူတွေရဲ့ရုပ်လောင်းတွေကိုနောက်ထပ်3ရက်ထပ်ထိုးပြီးတော့ဆက်လက်ရှာဖွေသွားမယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။အဲဒီလေရင်ပြကြမှုအတွင်းမှာလေရင်ပေါ်မှာပါတဲ့ခီးစည်189ရောက်စလုံးသေဆုံးခဲ့တာဖြစ်ပါတယ်။သင်္ဘောလေးကစတင်ပြီးတော့နောက်ထပ်3ရက်ထပ်ထိုးသွားဖို့ဆုံးဖြတ်ခဲ့တယ်လို့အင်ဒိုနီးရှားရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲမိုဟာမက်ဆာယိုဂီကသတင်းစာရှင်းလင်းပွဲအတွင်းမှပြောကြားခဲ့ပါတယ်။အခုလိုဆုံးဖြတ်ရတာဟာလေရင်ပြတ်ကျသွားတဲ့နေရာကိုလေလာသုံးသပ်တော့ချက်ပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်းတည်ဆုံးသွားသူတွေရဲ့ရုပ်အလောင်းအတော်များများကိုပြန်လည်မတွေ့ရှိသေးတာကြောင့်လည်းဖြစ်တယ်လို့သူကသတင်းနောက်တွေကိုပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့အထိတော့ရုပ်အလောင်း105လောင်းကိုတွေ့ရှိခဲ့ပြီးတော့အဲဒီထဲကအတော်များများကတော့မူလပုံစံအတိုင်းရှိမနေတော့ပဲသူတို့ကိုမူကွေးစိတ်ပညာအရဖော်ထုတ်နိုင်ဖို့အတွက်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးထားပြီးတော့အခုချိန်အထိတော့9ယောက်ကိုပဲဖော်ထုတ်နိုင်သေးတယ်လို့လည်းပြောပါတယ်ခင်ဗျာ။
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုအများအားဖြင့်ခြေချင်းလျှောက်လာနေကြတဲ့ရွှေပြောင်းအခြေချသူအတော်များများဟာဘတ်စကာကိစ္စနဲ့ပတ်သက်ပြီးဒီပွဲကိုစီစဉ်သူတွေနဲ့သဘောထားကွဲခဲ့ကြပါတယ်ရွှေပြောင်းအခြေချသူတွေဘက်ကသူတို့ကိုမက္ကဆီကိုစီးတီးမြို့အထိဘတ်စကာတွေနဲ့ခေါ်သွားဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်သတင်းပတ်ပေါင်းများစွာလမ်းလျှောက်ခဲ့ကြရတာကြောင့်ခီးပန်းနေကြပြီဖြစ်တဲ့အမျိုးသားအမျိုးသမီးတွေနဲ့ကလေးတွေပါဝင်တဲ့ထောင်နဲ့ချီတဲ့ရွှေပြောင်းအခြေချနေထိုင်သူလူအုပ်ကြီးဟာယွန်းရိုဒရီဂတ်စ်ကလာယာဘာရာခရုစ်နဲ့အစ္စလာမ်မြို့တွေမှာရန်နာဖို့ရွေးချယ်ခဲ့ကြပါတယ်။ဘာရာခရုစ်မြို့ဟာသူတို့အရင်ရန်နာခဲ့တဲ့ဆာယူလာမြို့နဲ့ကီလိုမီတာ60လောက်ဝေးပါတယ်။အရင်ကဘတ်စက150ပေးမယ်လို့ကမ်းလှမ်းခဲ့ပြီးနောက်ဆုံးတော့သူတို့လိန်ခဲ့တဲ့အကြောင်းသူတို့ဟာစကတိကလိန်ခဲ့တာဖြစ်တယ်လို့ရွှေပြောင်းအခြေချသူတို့ကပြောပါတယ်။ဟီရာလိုမြို့ကပွဲစီစဉ်သူက ခီးသွားလာရေးကိုစီစဉ်ပေးမယ်လို့စီစဉ်ပေးမယ်လို့ခရီးပေးခဲ့ပြီးသူတို့ဟာကျွန်တော်တို့ရဲ့ခန်းစားချက်တွေကိုတော့မစင်းစားခဲ့ဘူးလို့လည်းသူကဆက်ပြောပါတယ်။တချိန်နဲ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့မက္ဆီကိုနယ်စပ်ကိုအမေရိကန်တပ်ဖွဲ့ဝင် 8,000 ကျော်စေလုပ်ဖို့အမိန့်ထုတ်ထားပြီးတကယ်လို့ရွှေပြောင်းအခြေချသူတွေဘက်ကဂဲရီနဲ့ပြစ်ခဲ့တယ်ဆိုရင် rifle နဲ့ပြစ်တယ်လို့သဘောထားပြီးတုံ့ပြန်မှုလည်းပြောကြားထားပါတယ်ရှင်
။ American Jazz Guitar ပညာရှင် Roy Hargrove ဟာကြောက်ကက်ယောဂါကိုကာလရှည်ကြာခံစားပြရတဲ့နောက်မှာတော့ရုပ်တရက်နှလုံးဖောက်ပြီးတော့49နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ Grammy ဆုနှစ်ကြိမ်ရခဲ့သူဂီတပညာရှင်ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်ကြောင်းသူ့ရဲ့ Manager Larry Clotier ကမနေ့စနေနေ့ကကြေညာခဲ့တာပါ Trumpet မဟုတ်သူ Jazz Guitar ပညာရှင် Hargrove ဟာသူ့ခင်မှာတော့အတော်ဆုံး Jazz Guitar Trumpet တီးမဟုတ်သူအဖြစ်သတ်မှတ်ခံခဲ့ရပါတယ်ခင်ဗျာ
။အီရန်နိုင်ငံထံကရေနံတင်သွင်းနေတဲ့နိုင်ငံအများအပြားကိုရေနံတင်သွင်းခွင့်ယာယီကင်းလွတ်ခွင့်ပေးပြီးဆက်ပြီးခွင့်ပြုသွားဖို့အစီအစဉ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒါဟာအမေရိကန်ကအီရန်နိုင်ငံကိုမကြိုက်ခင်ချက်မှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်တွေမခံရဘဲကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီး6နိုင်ငံကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုနှစ်အစောပိုင်းနှုတ်ထွက်ခဲ့ရတဲ့ရလအဖြစ်နဲ့အီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတနင်္လာနေ့မှာပြန်လည်ချမှတ်သွားမယ်လို့ခန့်မှန်းရပါတယ်ရှင
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့စူးစီးတင်ပြချက်တစ်ပုဒ်ကိုစတင်ကြပါတယ်။ဂျာမန်ယူကော့ပွဲရလဒ်တွေကိုကြည့်မယ်ဆိုရင် NLD ပါတီကမျှော်မှန်းထားတာနဲ့သိမကွာလာဘူးလို့ပါတီရဲ့အတွင်းရေးမှူးတဦးဖြစ်သူဦးညံဝင်းကပြောကြားလိုက်ပါတယ်။ NLD အနေနဲ့လစ်လက်မင်းဆန္ဒနယ်မြေ73နေရာမှာ6နေရာရှုံးနေပြီး9နေရာပဲနိုင်ရရှိခဲ့တာဖြစ်ပါတယ်။ဂျာပြရွေးကောက်ပွဲမှာမဲယုံတာဝန်ခံတွေကရွေးကောက်ပွဲလုံထုံးလုံနီးတွေကိုတိနာလည်မှုအားနည်းခဲ့တယ်လို့ကြိုတင်မဲနဲ့ပတ်သက်လို့ကန့်ကွက်တာတွေရှိခဲ့ကြောင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်။
မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကချင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊မန္တလေးတိုင်းနောက်ရန်ကုန်တိုင်းတွင်ကလစ်လက်မဲဆန္ဒနယ်73နေရာမှာနိုမာလာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲကျင်းပခဲ့တာပါ။မဲလာပေးတဲ့မဲဆန္ဒရှင်ပြည်သူအရေးအတွက်တိတိတသားနဲပါခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့ရလဒ်တွေလည်းထွက်ပေါ်လာနေပြီဖြစ်ပါတယ်။2015အထွေထွေရွေးကောက်ပွဲတုန်းကမဲဆန္ဒနယ်တော်တော်များများမှာဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့လက်ရှိအာဏာရပါတီ NLD အနေနဲ့ကတော့လစ်လက်မဲဆန္ဒနယ်73နေရာမှာ6နေရာရှုံးနေပြီးတော့9နေရာပဲအနိုင်ရခဲ့ပါတယ်ဒီပေါ်မှာတော့ဂျားဖြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရပါတီ NLD ရဲ့အနိုင်ရှုံးမဲရလက်ဟာမျှော်မှန်းထားတာနဲ့သိပ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ
်ဒီနေ့ရလက်ကကျွန်တော်တို့မျှော်မှန်းထားတာနဲ့သိပ်ပြီးတော့မကွာပါဘူးလို့အဲ့ဒါပဲပြောချင်ပါတယ်
အငယ်အခုကဒီ73နေရာဝင်ပြိုင်တဲ့အခါမှာဒီ NND ဘက်က9နေရာပဲနိုင်တယ်ပေါ့နော်အငယ်အဲ့တော့ဒီတိုင်းရင်းသားနယ်မြေတချို့အပြအပါဝင်ဒီရန်ကုန်တိုင်းမှာရှိတဲ့စိတ်ကမ်းမှာလည်းရှုံးနေကြရတယ်ရှိတဲ့ခါကျတော့အဲ့ဒီပုံမှာရောအငယ်ဥညံဝင်ဘယ်လိုများသုံးသပ်မိပါလဲအငယ
်ကျွန်တော်က73ခုနည်းကလာနန်းဖေရာကြီးကပြောလို့မရအောင်အဲ့ဒီ73ကပါတယ်ခုနည်းကပါတယ်အဲ့ဒီမှာကျွန်တော်တို့အားသာတာအမှန်ပါလားအများကြီးရှိပါလေကျွန်တော်ကဒီမိုကရေစီလိုချင်တာဒီမိုကရေစီဆိုတာကတော့ဒီလိုသံသရာကြီးပြည်တွေထုတ်ပေါ်လာအဓိကပါအဲကြောင့်မဲဆန္ဒပြည်တော်များကြီးကျွန်တော်တို့ဒီမှတ်တဲ့လက်ခံနေတာပ
ါ NLD ပါတီအနေနဲ့နိုင်ရခဲ့တဲ့မဲဆန္ဒနေမြေတွေကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ဆန္ဒမဲပေးခဲ့တဲ့ရန်ကုန်တိုင်းတာမွေမြို့နယ်မန္တလေးတိုင်းရှမ်းတိုင်းဒေသရေးရာဝန်ကြီးနေရာမန္တလေးတိုင်းသပိတ်ကျေးမန္တလေးတိုင်းမြင်းကြံနဲ့ပဲခူးတိုင်းအုတ်တွေးမကွေးတိုင်းမင်းမှုမြို့နယ်ချင်းပြည်နယ်ကံပတ်လက်နေရာ9နေရာမှာအနိုင်ရခဲ့တာပါရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ဘက်ကတော့ရှမ်းပြည်နယ်လဲချမှာအနိုင်ရခဲ့ပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာတော့တတိပုဂ္ဂလကအနိုင်ရခဲ့ပါတယ်ချင်းပြည်နယ်မတူပီမှာတော့ချင်းမြို့သားဒီမိုကရေစီပါတီကအနိုင်ရပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်နဲ့စကိုင်းတိုင်းတမူကချင်ပြည်နယ်မြကြီးနားမြို့နယ်နေရာပေါင်း3နေရာမှာအနိုင်ရခဲ့တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူလှုပ်ဆောင်ချက်တွေဟာဂျားဖြတ်ရွေးကောက်ပွဲမှာအားနည်းမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုဖန်တီးရေးအဖွဲ့ကမခင်လေးငယ်ကသူတို့ရဲ့ဂျားဖြတ်ရွေးကောက်ပွဲတွေ့ရှိချက်တွေနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြပါတယ
်အားနည်းချက်ကရောယင်ခုနမဲယုံဝင်တန်းနေပေါ်မှာနောက်ဒီ ့အောက်ချရပါတော့ဒီတကယ်လက်တွေ့ဆောင်ရဲ့နေရာရဲ့ကော်မရှင်တွေပေါ့မှာဒီတတ်မှတ်ထားတဲ့နီးဥပဒေလုံးဆုံးလုံးကြီးတွေကတိတိကျကျမရှိအမျိုးတွေပေါ့ဥပမာဒီမဲလာတဲ့လူတွေနဲ့ပတ်သက်ပြီးတော့နိုင်ငံသားကပြားလားဓမ္မမဟုတ်မဲဆန္ဒရှင်တက်တဲ့ခံကပြားလားဓမ္မမဟုတ်ဘာကပြားမှမရှိလဲထဲဝင်ရလားဆိုတာမျိုးတွေကတိတိကျကျမပြောထားတဲ့အခါကျတော့အဲ့လိုမျိုးလေးမှာနည်းနည်းအငင်းပွားမှုလေးရှိတာမျိုးတွေရှိတယ်။နောက်ဒီဥပမာစောင့်ကြည့်လေလာသူတွေဆိုလို့ရှိရင်ဒီကပြထိတ်ထားရင်မဲရုံနဲ့ဝင်ဝင်ပြုတ်ရမယ်ဆိုတာမျိုးတွေမသိပဲနဲ့နိုင်ငံရေးပါတီရဲ့စောင့်ကြည့်သူတွေနဲ့အဲဘာပေါ့နော်သွတ်တော်ကိုယ်စားလှယ်ရဲ့အဲကိုယ်စားလှယ်လောင်းရဲ့စောင့်ကြည့်သူတွေနဲ့ရောပြီးတော့ပုံစံတောင်းတာမျိုးတွေကြုံရတာမျိုးတွေရှိရဲ့ဆိုတော့ကျမတို့သုံးသက်ထည့်ရတော့လာမယ့်2020မှာပို့ပြီးတော့အဆင်ပြေချောမှုလို့ဆိုရင်ဒီမဲရုံဝင်တန်းနေနောက်ဒီနေမြရရွေးကောက်ပွဲဝင်တန်းနေဘောနော်ပို့ပြီးတော့တင်တန်းလေးပြင်မှုလေးထိအောင်လုပ်ပေးစင်းနေစာမျိုးလေးတွေအဲကျမတို့သုံးသက်ထားပါတယ်။နောက်ဒီချိုတင်မဲနဲ့ပတ်သက်ပြီးတော့လည်းတချို့နေရာမှာမာရင်းဆုံးဖြတ်မှုရှိလို့ပြန်ပြီးတော့သူတို့ဇောရကတက်တဲ့ဟာမျိုးလေးရှိရမျိုးကျမတို့တွေ့ရပါတယ်။
ဟုတ်ကဲ့အဲ့တော့မခင်လင်းငယ်တို့အခုဒီဂျာပြက်ရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့ဒီအဖွဲ့တွေအနေနဲ့ပေါ့နော်အခုဒီတွေ့ရှိချက်တွေကိုရွေးကောက်ပွဲကော်မရှင်ကနေတစင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဒါတွေနဲ့ပတ်သက်ပြီးအကြံပြုစာတွေတင်ပြဖို့အစီအစဉ်ရောရှိလားမလားအကြံပြုစာတွေရောတင်ပြပေးပြီလားရှင
်ဒီရပ်ပေါင်း60အတွင်းပေါ့နော်ကျွန်တော်တို့အသေးစိတ်တွေ့ရှိချက်တွေထပ်ပြီးတော့ကျွန်တော်တို့စောင့်ကြည့်လေးလာသူတွေရှိရမပြီးသေးတဲ့ရလာတဲ့ data တွေကိုစုပေါင်းပြီးတော့အသေးစိတ်အစီအစဉ်ခံတာပေါ့အဲ့ဒါအကြံပြုချက်တွေနဲ့လည်းထပ်ထွက်မှုရှိပါသေးရဲ့ရှင်အရသာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်နီးပြူဟာသူတို့အဖွဲ့မှာချလာရဲဆိုရင်တော့ကျမတို့ရဲ့အကြံပြုချက်တွေကိုသူတို့အလေးတင်ဆောင်ရွက်မှာပါအဲ့လိုမျိုးလဲရှိလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်
ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE နဲ့ဖတ်တီးရဲ့အဖွဲ့တို့ပူးပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လက်လက်မဲဆန္ဒနဲ့73နေရာအနက်72နေရာမှာကျင်းပတဲ့မဲရုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အနီးကပ်စောင့်ကြည့်လေ့လာခဲ့ကြပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါခင်ဗျာအခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်အမျိုးသားရေးလှုံ့ဆော်တဲ့အရှင်ဝီရသူကနိုင်ငံတကာနဲ့ပတ်သက်မှုတွေကိုအနမ်းနဲ့မကြိုကန်းနဲ့ကြုံမယ်ဆိုပြီးဟောပြောခဲ့တာကြောင့်ဗုဒ္ဓဘာသာရဲ့ပုံရိပ်ထိခိုက်စေမလားဆိုပြီးစိုးရိမ်တန်တွေထွက်ပေါ်လာပါတယ်ဒီလိုအခြေအနေကိုဘယ်လိုပြောင်းပြစ်နိုင်ပါသလဲနိုင်ငံတကာမှာပရိယတ်တိသာသနာပြန်ပွားရေးအတွက်ဆောင်ရွက်နေတဲ့တညင်သဘာဝတရားရည်သာဆရာတော်အရှင်ဥဥတ္တမသာရနဲ့မေးမြန်းထားတာကိုဒီတစ်ပတ်ရဲ့မြမရေးရဆွေးနွေးခန်းအစီအစဉ်မှာမှတ်အိမ်ချင်းနိုင်ကတင်ပြထားပါတယ
်ပါဗျာအခုလိုတပည့်တော်တို့ရဲ့ဒီအမေရိကန်ဒီအတန်လင်းဌာနပေါ့နော်ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့အမေရိကန်အတန်လင်းဌာနကိုကြွားရောက်ချီးမြှင့်ပြီးတော့အခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဗျာတပည့်တော်ပထမဆုံးမေးချင်တာကအရှင်ဖျားအခုဒီအမေရိကန်ပြည်ထောင်စုခီးစဉ်ကြွားရောက်ပြီးတော့သာသနာပြုလုပ်ငန်းပေါ့နော်အဲ့ဒါလေးကိုအရင်ဆုံးမိတ်ကြပေးပါဗျာ
ဆရာတော်တော့2016လောက်ကဒီကိုစပြီးတော့ရောက်တယ်ရောက်ရင်းနဲ့2019မှာတော့တရားလေးအစီနော်ကယ်လီဖိုးနီးယားလေးအစီနော်မှာရိတ်တာဖွင့်ပြသွားတယ်ပေါ့2018ကျတော့မြို့တွေကပြည်သက်အတွက်ပေါ့မြန်မာတိုင်းဝိုင်းအတွက် homeless ကိစ္စလေးတွေပေါ့အဲ့ဒါလေးတွေနဲ့နီးတဲ့အဲလီ downtown နေရာမှာအကီရီးယားမှာပေါ့အခုငားဖွင့်ရင်းနဲ့အဲ့ဒီမှာဝါဆိုတရင်တုံးပြီးတော့တရားဟောဖို့ပေါ့နောက်ဒီလူမှုရေးဘိုးဘွားတွေလူမမာတွေအဲလူမှုရေးနဲ့ပတ်သက်တဲ့အခက်အခဲလေးတွေကိုပေါ့ဆရာတော်တို့တရားနဲ့ဖြေရှင်းတာကိုကူညီပေးဖို့ပေါ့ဟိုဆရာတော်တို့ကိုယ်တိုင်လည်းတရားပဲလုပ်တယ်လေဒါနသီလဘာဝနာဆိုတဲ့ကောင်းမှုကုသိုလ်လုပ်တွေကိုပြုလုပ်ခြင်းအပြင်ဒီဖြေရှင်းတဲ့နည်းပေါ့ကိုယ့်ရဲ့ပြဒနာကိုအများကြီးပြဒနာအဲ့ဒါလေးကိုဒီနေ့မှာတော့ဒီအာဂေရီးယားမှာဒေတာလာဖွင့်ရင်းနဲ့ဒီမှာလာပြီးတော့ကောင်းမှုကုသိုလ်ပြုလုပ်တာပေါ့
အရှင်ဘုရားအခုလိုတရားအားထုတ်ဖို့နီးကျင့်နေပေါ့နော်နီးလမ်းတွေကိုပြတဲ့ခါမှာဒီအမေရိကန်နိုင်ငံသားတွေရဲ့ဒီစိတ်ဝင်စားမှုကိုဘယ်လိုတွေ့ရလဲဘုရား
ဒေတာကန်နေကတော့ဆရာတော်ပြတဲ့တရားပေါ့တရားဆိုတာတော့ဓမ္မနုပဒနာပေါ့အမှန်တရားအကြောင်းပေါ့ဒီတိုးတက်တဲ့နိုင်ငံတွေမှာတော့အမှန်တရားကိုရှာဖွေတဲ့လူတွေကပိုပြီးတော့များတယ်ပေါ့မတိုးတက်ရင်တော့စာဝတ်နေရင်းနဲ့အချိန်ကုန်ရတာများတယ်ပေါ့ပြီးတော့တိုးတက်တဲ့အခါကျတော့ပညာရေးစနစ်ကလည်းကောင်းတော့အသိဉာဏ်ထက်ကြတယ်ပေါ့နိုင်ငံရေးပိုင်းဆိုင်ရာမှာလည်းတိုးတက်တော့အမြင်ကျေကြတယ်ပေါ့အ အဲ့ဒီအတွက်သူတို့အများစုတော့အများစုကိုတော့ဆရာတော်လည်းမပတ်သက်တော့မသိဘူးပေါ့လေဒီနိုင်ငံမှာလာနေပြီးတော့စီးပွားရေးလုပ်မယ်ပညာသင်မယ်ဆိုရင်တော့ဟိုနိုင်ငံဒီ local အများစုနဲ့ပတ်သက်နိုင်တာပေါ့ဆရာတော်တို့ကတော့ဥတီချက်တစ်ခုလည်းပဲကောင်းမှုကုလို့လုပ်ဖို့လာတာဆိုတော့ဒီလိုလာလုပ်တဲ့အခါမှာနိုင်ငံဒီဗုဒ္ဓဘာသာဝင်တွေကတော့စိတ်ဝင်စားတာပေါ့တခြားဘာသာတွေကတော့စိတ်ဝင်စားကြတာများတော့အများစုရဲ့အနေထားတော့မသိဘူးပေါ့ဒါပေမဲ့ကိုယ်နဲ့ဆက်ဆက်ပတ်သက်လာတဲ့ဒီဒေသခံတွေပေါ့အဲ့ဒါတွေကတော့အသိဉာဏ်ထည့်ကြတာများတယ်ဟိုလူလူလလကူညီကြတာလည်းများတယ်ဖြစ်တာ
ဒီမှာဖေအခုလို့ရှင်ဖေဒီနိုင်ငံတကာကိုလှည့်ပြီးတော့ဒီဗုဒ္ဓသာသနာပြုနေရတာပေါ့เนาะအထူးသဖြင့်ဒီတရားကျင့်ကြံအားထုတ်ရတဲ့ဒီနိလန့်တွေကိုဟောပြောနေတဲ့အပိုင်းမှာအခုဒီလက်ရှိနိုင်ငံတကာမှာဒီဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေလည်းရှိရပါတော့เนาะအခုလက်ရှိလည်းပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအဲ့လိုမျိုးတွေဖြစ်တော့ခါကြတော့အရှင်ဖေတို့ပေါ်ထိခိုက်မှုတွေရှိသလားဒါမှမဟုတ်အရှင်ဖေတို့အနေနဲ့ရောဒီလိုဖြစ်ရတီပေါ့နော်အလိုတွေမြင်ရတဲ့ခါမှာဒီဝေဖန်ဒီနိုင်ငံတကာရဲ့နိုင်ငံတကာမှာဗုဒ္ဓဘာသာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ကြာဆင်းမှုတွေဝယ်တကယ်ဖြစ်စီသလားပေါ့နော်အရှင်ဖေဘယ်လိုသုံးသပ်ပါလဲဖေ
ဒါတော့ဒီကောင်းမှုကုတို့တစ်ခုခုဒီဇိုင်းမမလုံးမနေဘဲနဲ့ရေလိုက်ငားလိုက်ပဲနေမယ်ဆိုရင်တော့ဒီကြက်ကူတော့ခံရမှာပေါ့ဆရာတော်တို့အနေနဲ့ကြတော့ဟိုသင်္ကန်းဝတ်ထဲကဥတီချက်ကခန်းခိုင်မှမှရှိပြီးသားပေါ့ပြီးတော့ကို့အလုပ်ပဲကို့လုပ်တာပေါ့ဟိုသူတစ်ပါးလုပ်တာမလုပ်တာတွေကိုမဓိကထားတာမဟုတ်ဘူးပေါ့လွတ်လွတ်လပ်လပ်ကောင်းမှုကုတို့ပြည့်လုပ်ခြင်းလို့ဒီဆိုတော့ဥတီချက်နဲ့အစွမ်းကုန်လုပ်ခြင်းလို့ဆိုတော့ဥတီချက်နဲ့သင်္ကန်းဝတ်ပြီးတော့မှအာနာပြုတာဆိုတော့စပြီးဝတ်ထဲကအပြင်လောကဟိုနိုင်ငံရေးတို့စီးပွားရေးတို့ဓာရီတွေမကပဲ ਨੇ ဘာသာရေးပေါ့တခြားဘုံကြီးเจ้าနေมาပဲဖြစ်ဖြစ်ပေါ့တခြားဘုံကြီးတွေဆရာတော်တွေဘလို့လုပ်နေတယ်ဆိုတာတွေအဲ့ဒါတွေကိုတိတ်ပြီးတော့ဟိုတမင်တကာကြီးလေ့လာမနေဘူးပေါ့ကိုကတရားပြရတယ်ဆိုရင်လူမှုရေးလုပ်တယ်ဆိုရင်ကိုလိုလုပ်တဲ့တန်ဃာတွေဒီလိုက်ရှင်တွေလူပုဂ္ဂိုလ်တွေအဲ့ဒီအတိုင်းဝိုင်းနဲ့ပဲပတ်သက်ပြီးနေကြတာများတယ်အဲ့ဒါကတော့မသိကြလို့လည်းမရဘူးပေါ့ကိုကဒီတရားဟောတယ်ဆိုတော့ယောဂီတွေနဲ့မပတ်သက်ခြင်းလို့မရတယ်လို့ပေါ့ဒုက္ခောက်တဲ့လူကူညီတော့ဒုက္ခတဲ့တွေနဲ့မပတ်သက်ခြင်းလို့မရဘူးပေါ့အဲ့ဒါကတော့တမင်တကာပတ်သက်နေစရာလည်းမလိုဘူးပေါ့ကြံတဲ့ကိုနဲ့မဆိုင်တဲ့အတိုင်းဝိုင်းပေါ့ကိုဒီကိုမလုပ်တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့မှတော့အထုတလဲကြီးစိတ်ထဲမှာမထားတဲ့အခါကျတော့ဟိုတိတ်ပြီးတော့ခရက်ရိုက်တာတော့မခံရပါဘူးဒီအမေရိကရောက်တော့မှပဲဒီဟိုအယ်လီယာနေပြီးတော့ဒီဘက်ကိုဗာဂျီးနီးယားကိုကြွားလာရင်လည်းလမ်းမှာအစ္စလမ်အများဆုံးတဲ့တကူနဲ့တွေ့လို့ဒါတော့မှဆရာတော်နဲ့တိုက်ရိုက်မဟုတ်ဘူးကားမောင်းတဲ့လူကအိန္ဒိယကသူ့ကိုမေးလို့ဟောဘုန်းကြီးတွေဆိုတာသူတို့သိထားတာကဒီလိုဟိုအစ္စလမ်တွေကိုတတ်တာတွေရှိတယ်ပေါ့နော်ဒီလိုဘုန်းကြီးတွေတဲကလာဆိုပြီးတော့မှမေးလို့အဲ့ဒါသူကလည်းရှင်းပြရင်းနဲ့ဆရာတော်ကလည်းကိုလုပ်တဲ့အလုပ်ကိုရှင်းပြလိုက်တော့သူတို့ကစိတ်ချနေမှုတော့တော်တော်လေးရတာဒါကတော့ဆရာတော်ပြောချင်တာဒီကတော့အများကိုယ်တိုင်တွေ့ကြုံမှုတာမဟုတ်တော့အများပြောတာဆိုတာရေးသားတာနဲ့ပတ်သက်ပြီးတော့မှအဲ့သူတို့ကစိတ်ထဲမှာစွဲနေတာပေါ့စွဲနေတာကိုဒီမှာတော့လွတ်လပ်ပွင့်လင်းတဲ့အခါကျတော့ပွင့်ပွင့်လင်းလင်းမေးကြည့်လို့ဆရာတော်လည်းပြန်ပြီးတော့ဖြေရှင်းလို့ရတာပေါ့မမေးကြည့်ဘူးဆိုရင်တော့လေအဲသူတို့ကသူတို့ဟိုသူတို့သိထားတဲ့အသေးလောက်နဲ့ပဲဖြစ်နေမှာပေါ့နော်အဲ့ဒါကိုဖြေရှင်းဖို့ကတော့ဆရာတော်တို့အနေနဲ့ကတော့လက်တွေ့ပေါ့ကောင်းမှုကုသိုလ်တွေပြုလုပ်ရင်းနဲ့ဒီလိုမျိုးဒီလိုမျိုးအများရဲ့အမြင်မှာမကောင်းဘူးလို့ဟိုထင်မြင်ယူဆတယ်ပဲဖြစ်ပေါ့နော်ဒီလောကီကိစ္စတွေကတော့အမျိုးမျိုးပါပဲလေဟိုကောင်းတာဆိုတာကတော့ဘယ်ပါတာပဲဖြစ်တော့တွဲနေတာပေါ့အဲ့လိုဟာတွေနဲ့ပတ်သက်ပြီးတော့ဆရာတော်ဖြည့်ရှင်းတဲ့နည်းလမ်းကတော့လက်တွေ့ပေါ့ကောင်းမှုကုသိုလ်လုပ်တွေများများလုပ်ပြီးတော့တည်ရလူများရင်များလာတော့ဟိုဆရာတော်တွေ့ကြရတာဆိုရင်အီတလီလိုနိုင်ငံမျိုးမှာလည်းဟာဖုန်ကြီးတွေဆရာတော်ကြွားသွားတဲ့အခါကျတော့စူပါမားကတ်တွေမှာဆိုရင်တော့မှလက်ဥချီပြီးတော့လာပြီးတော့ဟိုနှုတ်ဆက်တယ်ပေါ့ဟာဖုန်ကြီးတွေကလူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုကုညီဖြေရှင်းပေးနေဆိုတာသူတို့နားလေတဘောပေါက်တဲ့အတွက်သူတို့မျိုးလေးကိုကြွလာတဲ့ကျေးဇူးတင်ပါတယ်ပေါ့ဒီလိုမျိုးနှုတ်ဆက်တာတွေကိုပါကြုံရတယ်ပေါ့ဒီလိုဟာလေးတွေအလားတူလေးတွေလည်းတော်တော်များများကိုဟိုကြုံရပါတယ်အဲ့တော့ကိုကတော့ကောင်းတာလုပ်နေတယ်ဆိုရင်တော့ကောင်းတဲ့လူတွေနဲ့ပဲတွေ့မယ်ပေါ့အ
ဲ
လုံးမနေရင်တော့အမျိုးမျိုးပေါ့လေဟိုလူလိုပါနေမယ်ဆိုရင်တော့လူတွေလိုပေါ့အမျိုးမျိုးကြုံရမှာပေါ့
အရှင်ဖျားတို့လိုတကယ်ကိုသာသနာပြုပြီးတော့ဒီလူတို့ကျိုးတွက်ဒီသာသနာရောပေါ့နော်အဲဆောင်ရွက်နေတယ်လို့တခြားအဲ့လိုမျိုးဓမ္မပြီမှာဒီတချို့တန်ဃာတော်တွေကပြင်းပြင်းထန်ထန်ပေါ့နော်သူတို့ရဲ့ဒီလူတို့စီဝေးပွဲတွေဘာတွေမှာအဲ့လိုတရားဟောပြီးတော့ဒီတန်ဃာတွေအနေနဲ့တနက်ကိုင်းမယ်လို့ဘာလို့အဲ့လိုဟောပြောလိုက်တဲ့သဘောပေါ့လေအဲ့လိုအပိုင်းနေတန်ဃာတွေရှိတယ်လို့အရှင်ဖျားတို့လူမျိုးတကယ်သာသနာပြုနေတဲ့တန်ဃာတော်တွေလည်းရှိတဲ့ခါကြတော့အဲ့လိုအနေထားမှာတကယ်သာသနာတည်တတ်မှုအတွက်ကြတော့အရှင်ဘုရားဘလို့သုံးသပ်မြင်ပါလဲဘုရ
ားပရိယတ်တိကတော့စပေပေါ့ပရိယတ်တိစပေကိုပဲအဓိကထားတင်ကြားတာမျိုးကြတော့ဟိုဝီနီးကိုအဓိကထားလိုက်နာတာဆိုတော့ဟိုလောကီပို့ပြီးတော့မှတော့စံတာပေါ့နော်ဟိုတစ်ဖက်ကပရိပတ်တိကြတော့လက်တွေ့ချင်းချာထုတ်တဲ့အပိုင်းပေါ့အဲ့ဒီခါကြတော့ဒီဘုဂဝတ္တဝါငါသူတို့ဘာယောက်ျားမိန်းမပေါ့ဘုံကြီးဒီလရှင်ဒီတတ်မှတ်ချက်တွေကိုဟိုအဓိကမထားတော့ပဲနေယုံနံပဲဒုက္ခတစ္ဆာပဲပြောမယ်ဆိုရင်တော့လူချင်းပဲပေါ့ဟိုဆင်းရဲလဲလူပဲချမ်းသာလဲလူပဲတခြားဘာသာလဲလူပဲဗုဒ္ဓဘာသာလဲလူပဲဒီလိုမျိုးဟိုအဘိဓမ္မာတရားတဘောအရာကြည့်လိုက်မယ်ဆိုရင်ပေါ့လေတစ္ဆာတရားတွေဘက်ကကြည့်ပြီးတော့မှပြည့်လုတာမျိုးကြတော့ဒါယောဂီတွေပေါ့တရားပြတဲ့တန်ဃာတွေလုတ်တဲ့အလုပ်ပေါ့ဆရာတော်တို့ဘက်ကတော့ဒီဘက်ကအပိုင်းပေါ့လေဒီပုဂ္ဂိုလ်တ attva အဆွဲကိုကို့အဆွဲလည်းဖြုတ်သူများအဆွဲကိုလည်းဖြုတ်တာကိုကူညီပေးတဲ့အပိုင်းမျိုးကြတော့လုတ်တဲ့အလုပ်ကဒီလောကီပြဒနာတွေကိုပြေလည်စေပြီးသားဖြစ်သွားတယ်ဟိုကျမ်းမာလည်းလုတ်မကျမ်းမာလည်းလုတ်မတရားလွယ်အာဟုဇရာမရှိဘူးဆိုတဲ့အမှန်တရားကိုအဓိကထားပြီးတော့ကိုတိုင်းလည်းလောကီယာနေထွက်လာတယ်လို့ပေါ့ဟိုမိသားစုကိုဆွန့်လာတယ်လို့ပေါ့လောကီလူတွေကိုဆန့်လာတယ်လို့ပေါ့အများကိုလည်းသူတို့စုပ်ကင်ထားတဲ့ငါမိသားစုဒီငါဘာသာငါလူမျိုးပေါ့ငါနိုင်ငံဆိုတဲ့စုပ်ကင်မှုတွေရှိနေအဲ့ဒီလောကီအလုပ်ပဲလုပ်လို့ရတယ်ဒီဘက်ကလောကီလူကိုအဓိကထားပြီးလုပ်လို့ရတယ်ပေါ့ဒီတဏှာဝင်ဆင်းရဲကလွတ်မြောက်စေတဲ့ဒီဘာဝနာတမထဥပဒနာအကျင့်တွေကိုကျင့်ကြာထုတ်ဖို့မလွယ်ဘူးပေါ့အဲ့တော့ဆရာတော်ကတော့ဒီဘက်ကလောက်ရမယ့်အပိုင်းကိုလေလုပ်ပြီးတော့တစ်ဖက်ကလည်းလောကီဆန်လောကီပိုင်းသဘောမျိုးပေါ့လေလောကီဆန်ဆန်နဲ့သဘောမျိုးတွေဟိုလူဆန်ဆန်ပေါ့ပြောမယ်ဆိုရင်တော့အဲ့ဒါမျိုးလုပ်တဲ့အလုပ်တွေနဲ့ပတ်သက်ရင်လည်းတတ်နိုင်တယ်လို့တော့ဒီလိုလဲလုပ်လို့ရတယ်ဆိုတော့ဒါကို့အချင်းချင်းပဲလေတန်ခါချင်းပဲဆရာတော်အနေနဲ့ကတော့ဟိုသူတို့ကလည်းသူတို့နိုင်ရာကျွမ်းကျင်ရာကိုအားကိုးကြလို့ပေါ့ဆရာတော်လည်းကိုလုပ်ရမယ့်အလုပ်ကိုဒီတရားနဲ့ဆွဲခေါ်တဲ့အလုပ်ကိုပေါ့အဆွဲဖြုတ်တဲ့အလုပ်တွေကိုပေါ့အားကိုးရစစ်ကိုအားကိုးတဲ့အလုပ်တွေကိုလုပ်တဲ့လူတွေများတဲ့များလာအောင်လို့ကြိုးစားခြင်းအဖြစ်ပေါ့လူအများစုကတာတရားတာအားထုတ်လာကြမယ်ဆိုရင်ဒီပြဒနာတွေကပြည်လည်သွားပြီပေါ့အများစုကအားမထုတ်တော့ဟိုလောကီဆန္ဒတွေကများနေတာပေါ့ဟိုဒီတရားဆွဲမယ်ထောင်ချမယ်တတ်မယ်ဖြတ်မယ်ဆိုတာကြတော့လောကီဆန္ဒပေါ့ဒီတိုင်းကြတော့သူ့ရဲ့အကုတ္တဝါသူ့ကိုအကျိုးပေးသွားမှာပဲကိုကဒီလိုကိစ္စတွေမှာဝင်မပါတာကောင်းတယ်ကောင်းမှုကုလို့လုပ်ရင်ဒါမျှဝေရမှာပေါ့အားပေးရမှာဝင်ပါမှာပေါ့ဒီလိုမကောင်းတဲ့လုပ်ရက်တွေဆိုရင်တော့ဝင်မပါဘဲနဲ့ဒီတရားကိုပြီးတော့ဖြည့်ရှင်းတာကောင်းတယ်ဆိုတော့အမှန်တရားကိုဗုဒ္ဓဘာသာတွေထဲမှာရောဒီတခြားဘာသာတွေရောများတဲ့များများပေါ့သိလာအောင်လို့ကြိုးစားထုတ်တဲ့အလုပ်ကိုဆွမ်းကုန်မှာကြိုးစားပြီးတော့ပြုလုပ်တာပေါ့အများကလည်းကြွဲခေါ်တာပေါ့ဒီနည်းလမ်းကတော့ဆရာတော်တို့သုံးတယ်နည်းလမ်းဒီနည်းနဲ့ဆရာတော်တို့ဘုရားဘာသာနဲ့ပတ်သက်ပြီးတော့တန်ဃာတော်နဲ့ပတ်သက်တဲ့ဒီလူဝတ်ချက်တွေကိုဖြည့်တယ်ပေါ့လေ
ဘုရားဟုတ်လို့တင်ပါကျေးဇူးပါဘုရားသူ့လိုဖြည့်ချက်ရတဲ့ကျေးဇူး
ပါညီမကြီးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာVOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335အပြင်လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာထွက်လာထူးခြားဆန်းများသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်အရင်ဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာဒီတစ်ပတ်မှာတော့လျှို့ဝှက်ချက်တွေကိုဘယ်လိုသတ်မှတ်မလဲပေါက်ကြားနေတာတွေကိုရောအရေးယူရေးမယူတော့ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ VOA မှတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ကအစိုးရနဲ့ဒတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့ KNU ကရင်တိုင်းသားလက်နက်ကိုင်အဖွဲ့ကနေထူးခြားတဲ့ကြေညာချက်တစောင်ထုတ်ပြန်ပါတယ်။လူမှုကွန်ရက်သို့ပြန့်နှံ့သွားသောအကြောင်းကြားစာနှင့်ဆက်လင်းသည့်ကိစ္စအားရှင်းလင်းချက်လို့ခေါင်းစဉ်တက်ထားပြီးသူတို့ KNU အဖွဲ့ကနေအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ရဲ့ဥက္ကဋ္ဌဖြစ်သူဒုံဆန်းစုကြည်စီပေးပို့တဲ့စာပေါက်ကြားပြီးလူမှုကွန်ရက်ဆံမျက်နှာတွေပေါ်အထိပြန့်နှံ့သွားတဲ့ကိစ္စဖော်ပြထားပါတယ်။ကျညာချက်အဓိပ္ပာယ်အချင်းကတော့ဒုံဆန်းစုကြည်စီသူတို့ပေးတဲ့စာဟာလျှို့ဝှက်ထိမ့်သိမ်းအပ်သောသတင်းအချက်အလက်ဖြစ်တဲ့အကြောင်းဒါကိုပေါက်ကြားသွားစေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုနဲ့အမျိုးသားပြန်လည်ရင်ကြားစည်းရေးကိုတော့ထိခိုက်နိုင်တဲ့အကြောင်းပြည်ပြည်ပြည့်ပြည့်ရေးထားတဲ့စာပါသိမကြသေးခင်တုန်းကလည်း Weekly 11 Channel Editor 3ယောက်ကိုရန်ကုန်တိုင်းအစိုးရကဖမ်းဆီးတရားစွဲထားတဲ့ကိစ္စပြည်တော်စုအစိုးရအဖွဲ့ယုံကနေရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့စီလျှို့ဝှက်အဆင့်တန်းနဲ့ပေးပို့တဲ့ညွှန်ကြားစာတစ်စောင်ပေါက်ကြားခဲ့ပါသေးတယ်အခုလိုအစိုးရဌာနဆိုင်ရာတွေမှာလျှို့ဝှက်အဆင့်တန်းစာတွေလျှို့ဝှက်သင့်တဲ့စာတွေမကြာခဏပေါက်ကြားတာနဲ့ပတ်သက်ပြီးတစုံတရာအရေးယူဆောင်ရွက်နေတာမျိုးကိုတော့မတွေ့ရသေးပါဘူးခုဒီပတ်လျှို့ဝှက်အဆင့်တန်းစာတွေနဲ့ပေါက်ကြားမှုအကြောင်းအဲ့ဒါနဲ့ဆက်ဆက်တဲ့နောက်ဆက်တွဲပြဿနာတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ
KNU အဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ရှင်းပါတယ်ဒီလိုလျှို့ဝှက်ထားတဲ့စာပေါက်ကြားတယ်ဆိုတာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနဲ့မျိုးသားပြန်လည်ရင်ကြားစေရေးကိုတော့ထိခိုက်စေနိုင်တယ်ဆိုပြီးတွယ်ဝိုက်သတိပေးတာတွင်နိုင်ပါတယ်နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်ပါတဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံကနေရန်ကုန်တိုင်းအစိုးရကိုပေးပို့တဲ့စာပေါက်ကြားတဲ့ကိစ္စမှာလည်းအလားတူပါပဲအခုဆိုရင်အဲ့ဒီစာပါအချက်လက်ကိုကင်ဆယ်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုသမ္မတလမ်းညွှန်မှုလက်မခံတဲ့သူလက်မခံတဲ့အဖွဲ့ဆွဆွဲပစ်တင်ဒါမျိုးတောင်တွေ့နေကြရပါပြီ။တိတ်မကြသေးခင်တုန်းကလည်းတက်မတော်တွင်ထိတ်တန်းရာထူးနေရာအပြောင်းရွှေ့တွေပြုလုပ်တဲ့စားတစောင်းပေါက်ကြားမှုရှိခဲ့ပြီးတက်မတော်တာဝန်ရှိသူတွေဘက်ကတော့အဲ့ဒါမဟုတ်ဘူးလို့ညှင်းဆူခဲ့ရပါတယ်။ဒီအပြင်မျိုးဝက်အစင်းလို့သတ်မှတ်ထားတဲ့စာရီးပုံမှန်ပေါက်ကြားနေလေရှိတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့အတွင်းမှာပါ။ရဲတပ်ဖွဲ့အစင်းစင်ဟာမှုကင်းတွေဖြစ်ပေါ်ရင်ဘယ်မှုကင်းပဲဖြစ်ဖြစ်သူတို့အထက်အဖွဲ့အစည်းကိုအစီရင်ခံရလေးရှိပါတယ်။အဲ့လိုအစီရင်ခံစာကိုတန်ကြိုးကျင်းနှန်းစာအဖြစ်ခေါ်ဆိုပြီးစာရွက်အားလုံးလူလူရဲ့ထိတ်မှလျှို့ဝှက်လို့ရေးထားလေးရှိပါတယ်။ဒါပေမဲ့လျှို့ဝှက်လို့ဘယ်လိုပဲရေးထားရေးထားရဲတပ်ဖွဲ့တာဝန်ရှိသူအတော်များများဟာသူတို့နဲ့ရင်းနှီးတဲ့သတင်းမီဒီယာသမားတွေမှုကင်းကိစ္စမင်းမြန်လာရင်အဲ့ဒီလျှို့ဝှက်ကျင်းနှန်းစာကိုလွယ်လွယ်ကူကူလွှဲပြောင်းပေးလိုက်ကြတာကြီးပါပဲ။မြန်မာနိုင်ငံကသတင်းမီဒီယာဌာနတွေအားလုံးလိုလိုအဲ့ဒီရဲစခန်းရဲ့လျှို့ဝှက်သတ်မှတ်ချက်ပါရဲကျင်းနှန်းစာတွေနဲ့ဘယ်သူမှမကင်းကြပါဘူးသတင်းတောက်အတော်များများရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေသတင်းဌာနကကွန်ပျူတာတွေမှာအဲ့ဒီလျှို့ဝှက်လို့စာတန်းထိုးထားတဲ့ရဲကျင်းနှန်းစာ digital file တွေအများအပြားရှိနေတတ်ကြပါတယ်ဒီလောက်ဆိုရင်သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူအားလုံးလူလူလောက်ဟာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေနဲ့တဝက်လောက်ညှီစွန်းနေပြီဆိုတဲ့သဘောလဲသိရောက်ပါတယ
်။ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အစိုးရနဲ့တပ်မတော်ဘက်မှဘယ်အရာဘယ်စာတွေကိုထိတ်တန့်လျှို့ဝှက်ဘယ်စာတွေကိုလျှို့ဝှက်ဖြစ်ဘယ်သူကသတ်မှတ်မလဲဆိုတဲ့တိကျတဲ့စည်းကမ်းသတ်မှတ်ချက်မျိုးရှိဖို့လိုပါတယ်။ခိုင်လုံတဲ့အကြောင်းပြချက်ရှိတာတွေကိုမှလျှို့ဝှက်အဆင့်သတ်မှတ်သင့်ပါတယ်။စာတွေမှတ်တမ်းတွေမှန်သမျှလျှို့ဝှက်ဆိုတဲ့စာတန်းကြီးမတတ်သင့်သလိုဘလောက်မှတာဝန်မရှိသူတွေကိုသူ့သဘောနဲ့သူလျှို့ဝှက်ဆိုတဲ့အဆင့်တန်းသတ်မှတ်ခွင့်မပေးဖို့လဲလိုပါတယ် ဥပမာအဖြစ်ဘယ်နေရာမှာဘာစည်းဝါးရဲ့ဆောက်အုံဆောက်ခွင့်ပြုထားတယ်ဘယ်ဆောက်အုံကတော့ဖြစ်ဘသူ့ကိုဘာစည်းကမ်းသတ်မှတ်ချက်ဘယ်ဈေးနှုန်းနဲ့ငှားရတယ်ဆိုတာမျိုးဟာလျှို့ဝှက်အဆင့်တန်းသတ်မှတ်ဖို့လိုအပ်တာမျိုးမဟုတ်ပါဘူးအဲ့ဒီလိုတိတိကျသတ်မှတ်ပြီးရင်ကျန်တာတွေကိုဌာနတွင်ဒါမှမဟုတ်အများပြည်သူသိပိုင်ဝင်ရှိတဲ့အချက်လက်တွေအဖြစ်သတ်မှတ်ပေးဖို့လိုပါတယ်အဲ့လိုသိပိုင်ဝင်ရှိတာတွေကိုပုံမှန်ထုတ်ပြန်ပေးတာဖြစ်ဖြစ်မေးလာများလာရင်ဖြေဆိုတာအချက်လက်ထုတ်ပေးတာဖြစ်ဖြစ်လုပ်ပေးဖို့လိုပါတယ်
ဒီလိုသတ်မှတ်ချက်တွေလုပ်ပြီးရင်ထိတ်တန်းလျှို့ဝှက်ဒါမှမဟုတ်လျှို့ဝှက်လို့ဆိုတဲ့ဇာရီအချက်အလက်တွေမပေါက်ကြားအောင်တင်းတင်းကြပ်ကြပ်ထိမ့်သိမ့်ဖို့အစိုးရတမရော်နဲ့ဌာနဆိုင်ရာတာဝန်ရှိသူတွေမှာတာဝန်ရှိပါတယ်။အလားတူပေါက်ကြားမှုဖြစ်ပေါ်လာပြီးဆိုရင်လည်းဘဲကနေပေါက်ကြားတယ်လဲမရရအောင်စီစစ်စစ်ဆေးဖော်ထုတ်နိုင်ရပါမယ်။ဖော်ထုတ်ပြီးရင်ဝန်ထမ်းစည်းကမ်းအရာဖြစ်စေတည်ဆဲဥပဒေအရာဖြစ်စေအရေးယူအပြစ်ပေးမှုတွေလုပ်ရပါမယ်။အခုနောက်ပိုင်းအဲ့ဒီလိုလျှို့ဝှက်စာရီပြင်ပပေါက်ကြားမှုစစ်ဆေးဖော်ထုတ်အရေးယူတာမကြားမသိရသလောက်ဖြစ်ပေမဲ့ပေါက်ကြားမှုတွေကတော့ပုံမှန်လိုလိုရှိနေသေးပါပဲဒီလိုပေါက်ကြားမှုတွေဟာအစိုးရရန်တရားကိုအထင်မြင်သိမှုမယုံကြည်မှုနောက်ပိုင်းမတမာသူတွေကအတုတွေပြုလုပ်လာပြီးရှုပ်ထွေးတဲ့ပြဿနာတွေပေါ်ပေါက်စေခဲ့တယ်လို့အခုနောက်ဆုံး KNU ရဲ့စာပေါက်ကြားမှုကတော့ယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်ရင်ကြားစေရေးထိခိုက်စေနိုင်တဲ့အထူး NDA ရှိလာတာပါအခြားတစ်ဖက်မှာတော့အစိုးရတက်မတော်နဲ့ရဲတပ်ဖွဲ့ဘက်ကစာရီအချက်အလက်တွေကိုလျှို့ဝှက်အစင်တန်းဖြစ်ဖောဖောတီတီတတ်မှတ်အသေးချာမထိမ့်သိမ့်တော့နေရာတကာပြန့်နှံ့အဲ့ဒီအချက်အလက်တွေနဲ့အလုံးလုံးနေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့သတင်းတောက်တွေကိုလည်းကြောက်ရွံ့မှုနဲ့အတူအန်ဒီယေကိုလွယ်ထားရတဲ့အခြေအနေမျိုးဖြစ်ပေါ်စေပါတယ
်ဒါကြောင့်အစိုးရတက်မတော်နဲ့ရဲတပ်ဖွဲ့အနေနဲ့စာရီအချက်အလက်တွေကိုလျှို့ဝှက်အစင်တန်းသတ်မှတ်ရေးစနစ်တကျလုပ်ကြဖို့စနစ်တကျထိမ့်သိမ့်ကြဖို့လိုပါတယ်လျှို့ဝှက်မဟုတ်တာတွေကိုလည်းအများပြည်သူသိရှိနိုင်အောင်ဖြန့်ဖြူးပေးတာမေးလာရင်ဖြေကြားပေးတာလုပ်ဖို့လိုပါတယ်ပေါက်ကြားမှုတွေကြောင့်တိုင်းပြည်နဲ့ပြည်သူလူထုနစ်နာနိုင်တာတွေကိုချင့်တွက်ပြီးလျှို့ဝှက်စာတွေပေါက်ကြားနေတဲ့ကိစ္စစီစစ်ဖော်ထုတ်အရေးယူမှုတွေလုံသိနေပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာဗားရီဆွေးနွေးကြမှာပါလေ
။ဒီကနေ့နိုဘလာ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်နေနေရဒီအနာရဲ့ NLD ပါတီကနေပြီးတော့9နေရအနိုင်ရပြီးတော့တိုက်ခန့်ကြံ့ခိုင်ရေးပါတီက3နေရအနိုင်ရခဲ့ပါတယ်။ဂျာဖက်ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရာအတော်များများအဖြစ်ထွက်ခဲ့ပေမဲ့ဒီရလိုက်ရဆိုရင်တော့လာမယ့်2020ရွေးကောက်ပွဲကြီးဟာအနာရ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘယ်လိုထင်မြင်ယူဆပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမင်းများတို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကျူတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါပြင်ကိုဆွနေမြင်းများလူတဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမြင်းများကြမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။ဒါမယ့်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မအေးတန္တကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်ရိုးရိုးရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့VOA မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသချင်းတွေတပုတ်ကိုမြတ်တာတွေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနောက်ပိုင်းမှာတော့သောရရှင်တွေ Facebook ပေါ်ကနေတော်တော်လေးကိုနားထောင်လာကြတာတွေ့ရပါတယ်နော်။လွယ်လွယ်ကူကူလည်းနားထောင်လို့ရတဲ့အပြင်တယ်လီဖုန်းနဲ့ဆိုတော့ကိုရောက်နေတဲ့နေရာအနှံ့ကနေပြီးတော့ internet connection ရရင်ရလို့နားထောင်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့လူတွေအဲဒီကနေပြီးတော့နားထောင် VOA အစီအစဉ်တွေကိုကြည့်ရှုဖြစ်ကြတယ်လို့ထင်ပါတယ်။ဒီမှာ Facebook ပေါ်ကသောရရှင်တယောက်ကျမတို့စနေနေ့ကထုတ်လွှင့်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာမှာတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ကော့နယ်ကျေးရွာကအားပေးနေပါတယ်။ဆိုပြီးတော့သောရရှင် Math Remoya ထောင်းနိုင်မှတ်ချက်တူတူလေးရေးလာပါတယ်။ နိုဝင်ဘာလ3ရက်စနေနေ့ကကျင်းပသွားခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တို့ရဲ့အမြင်တွေကိုခက်တူတူရေးလာကြတဲ့အမှတ်ချက်တွေကိုလည်းတင်ပြပေးသွားချင်ပါတယ်။ကျမတို့ဒီဂျားဖြတ်ရွေးကောက်ပွဲမှာကချင်ချင်းရခိုင်နဲ့ရှမ်းစားတဲ့ပြည်နယ်တွေမှာမဲရုံတွေမှာမဲပေးသူအရေးအတွက်ရော့ပါနေတဲ့အကြောင်းကိုသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီမှာ Thomas Tenzel ဆိုတဲ့သောရရှင်က Facebook မှာရေးတာတွေပါ။သူက NLD ကိုယုံကြည်မဲထည့်ခဲ့ကြပြီးတော့ဘာမှဖြစ်မလားပို့ပြီးတော့ကြက်တဲလာကြတော့ဘယ်သူမှမယုံကြည်ကြတော့ပဲနဲ့မဲထည့်ခြင်းစိတ်မရှိတော့တာနေရာတိုင်းမှာပါတဲ့။ပြည်စုံဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့ပြည်သူတွေကြောက်လန့်ခြင်းစိတ်ပျက်ခြင်းများဒတိုင်းပြည်လုံးခံစားနေရပါတယ်။ဒါကြောင့်ဂျားနေရောင်ဝဝဖြစ်ကုန်ကြပါပြီ။မိုးစောစောဆိုတဲ့တယောက်ရေးလာတာမှာတော့ NLD တက်လာတော့လေနိုင်ငံအစိုးရခေါင်းဆောင်များအာဏာစိုးမိုးမှုမထူးခြားသိရတဲ့အတွက်ကြောင့်မလို့အခုလိုမျိုးမဲပေးတဲ့သူနှဲပါလာခြင်းပါတဲ့။ပြည်သူတွေစိတ်ဝင်စားတော့ပါဘူး။ဘသူတက်လာလားငွေများတရားနိုင်ကိစ္စတွေရှိနေပါတယ်ဆိုပြီးရေးလာပါတယ်။ရဲရင်သူဆိုတဲ့တော်ရရှင်ကတော့ဘယ်ပါတီမှမယုံပါဘူး။ပေးတဲ့မှာမှလည်းမယုံကြည်ပါဘူးလို့ရေးလာပါတယ်။ဒီမိုကရေစီစနစ်စီတွားနေတဲ့နိုင်ငံတစ်ခုအပေါ်မှာတော်တော်ကိုအယုံကြည်ကိမဲ့လာကြတာတွေးရတာကတော့ဒါကောင်းတဲ့အချက်တစ်ချက်မဟုတ်ပါဘူးနော်။ဝေယံဆိုတဲ့ Facebook အကောင့်ပိုင်ရှင်သူ့ရဲ့အမြင်မှန်ကိုရေးလာတာမှာတော့ NLD ကိုမဲမပေးရင်တော့လူဖြစ်ရှုံးမှာပြီတဲ့။လှမောင်သိန်းကတော့စစ်ပေးဆောင်စခန်းတွေရောက်နေကြလို့ပါဗျာ။သူဆိုလိုတာကတော့တိုင်းနာဒေတာတွေမှာမငြိမ်းချမ်းလို့လူတွေတော်တော်များများအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာကိုဆိုလိုပါတယ်။ဦးလာကြီးဆိုတဲ့သောရရှင်ကအစိုးရပါတီမီဒီယာဒီပုတ်ထဲကဒီပဲတွေပါတဲ့ခုနကတော့လူလိုပါပဲသူကလည်းဘယ်ပါတီမှမယုံဘယ်သတင်းသမားမှမယုံဆိုတဲ့သူလိုအယုံကြည်ကင်းမဲ့လာတာကိုသူရဲ့မှတ်ချက်တူတူလေးကနေဖော်ပြနေပါတယ်ကျွန်တော်ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တွေမှာကျမကြီးအစီအစဉ်ကတော့လူတွေအတော်လေးကိုအားပေးနှိမ့်ချတဲ့အစီအစဉ်ဖြစ်ပါတယ်เนาะအပတ်စဉ်အစီအစဉ်နှစ်ခုတင်ဆက်ပေးနေပြီးတော့တစ်ခုကတော့ကျမကြီးအစီအစဉ်နောက်တစ်ခုကတော့ရုံမြင့်တန်ကြာရောရေဒီယိုမှာပါထုတ်လွှင့်ပေးတဲ့လူလူနဲ့ကျမကြီးဖြစ်ပါလိမ့်ရှင်ဒီမှာတော်ရရှင်တယောက်ဒီကျမကြီးအစီအစဉ်မှာကိုဝင်းမင်းတင်ပြပေးခဲ့တဲ့အဝေးပြေးလမ်းပေါ်ရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းများအပိုင်း1အပိုင်း2သတင်းပတ်နှစ်ပတ်ဆက်ပြီးတော့ထုတ်လွှင့်ပေးခဲ့တာကိုကိုစော်ဆိုတဲ့တော်ရရှင်သူ့ရဲ့အမြင်ကိုပြန်ပြီးရေးလာပါတယ်တကယ်တော့လမ်းကရှင်းနေကျဲတယ်ဘေးဘဝင်းစီမှာဘာကိုမှအလေးမထားရတာတာရရမောင်းနေရလို့သတိနှဲသွားတာပါသတိနှဲလေးလေးအိတ်ချင်လေးလေးပါပဲတရားထိုင်တယ်လို့ပေါ့ဒါကြောင့်မလို့တရားထိုင်တိုင်းသတိကပ်ပါကပ်ပါလို့ခဏခဏသတိပေးရတာပါတဲ့အခုလည်းသတိလက်လွတ်ငိုက်သွားတာကားရဲ့အမြန်နှုန်းက10မိနစ်ကိုတမိုင်နီးပါးပြေးနေတော့တစ်ဆက်ကလောက်ငိုက်ပြီးတော့လန့်ပြီးတော့သတိရတော့စတီယာရင်ကိုရောင်းပြီးတော့လှည့်မိတာအဲ့မှာအဲ့လိုဖြစ်တည်စတာပါပဲလို့ရေးလာပါတယ်သူ့ရဲ့အတွေ့အကြုံကနေပြောပြီးတော့အခုလိုဝေးမြလာတာဖြစ်ပါတယ်တန်ထင်းဝင်းဆိုတဲ့တော်ရရှင်ကတော့စနစ်တကျပါပဲသူထင်းတဲ့အချက်တွေကိုတနည်းတုံးလေးထိုးအောက်ကလည်းအဲ့ဒီအချက်တွေကိုတစ်ချက်ချင်းပြန်ရှင်းပြပြီးတော့သူဘာကြောင့်အဲ့လိုအဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းတွေများတယ်လဲဆိုတာကိုပြောထားပါတယ်
အမြန်လမ်းစကလေးကကောင်းပေါင်းခဲ့ပါတယ်အမြန်လမ်းမှာ accident ဖြစ်ရတာတွေက1ကတော့လူပါ2ကတော့ကားပါ3ကတော့လမ်းပါလူဆိုးတဲ့နေရာမှာလမ်းမကောင်းတဲ့နေရာမှာ short မောင်းဖို့ပြိုင်မမောင်းဖို့မိုးရွာရင်အချိန်လျှော့ဖို့ကြောင်းကျင်မှုရှိဖို့စည်းကမ်းလိုက်နာဖို့အချက်ပြမီစတာတွေကိုစနစ်တကျပြသမောင်းနေဖို့ဖြစ်ပါတယ်ကားဆိုတဲ့နေရာမှာတော့မမောင်းခင်ကားကိုစစ်ဆေးဖို့လိုပါတယ်။ကားကဆက်ချွတ်ရင်းရင်တာယာကွဲရင်ဘိန်းပေါက်ရင်ဘရိတ်စ်နဲ့မကောင်းရင်မောက်နိုင်ပါတယ်။ကားနဲ့လက်ရောညီထွေရှိမဲ့ speed ကိုသာမောင်းနိုင်တယ်ပါတယ်။လမ်းဆိုရင်တော့လမ်းကမညီညာပါဘူး။အတက်စင်းများတဲ့လမ်းမသားတွေမြင်းတရတာတွေမပြည့်စုံတဲ့အတွက်ညဆိုရင်မမြင်ရပါဘူး။မိုးရွာရင်အလွန်ဆိုးပါတယ်။အသွားလမ်းအပြန်လမ်းနီးလွန်းတာကြောင့်မီးကညဆိုရင်ရင်မောင်းတဲ့သူကိုအနောက်ချက်ပေးပါတယ်။ရည်စည်းရလာမကောင်းတဲ့အတွက်လမ်းပေါ်မှာရေဝတ်တာလမ်းမြေဖို့တုံးကမိသားအမှမတုံးတဲ့အတွက်လမ်းနှိမ့်ချမှုနဲ့လမ်းဘေးကိုကားကြီးတွေချရပါကကျွန်တဲ့အတွက်လမ်းကိုနင်းရရမှရင်တိုက်မှုဖြစ်တာနှလမ်းသွားနေထားကျဉ်းလွန်တာလမ်းကွေတွေမှာဘဲကွေဘဲဆောင်ညာကွေညာဆောင်မလုတ်တဲ့အတွက်အကွေတွေမှာအချိန်မထိန်နိုင်ခြင်းလမ်းကိုမကာရင်ထားတဲ့အတွက်ကျွမ်းသာဆိုင်ကယ်တွေဝင်တာလမ်းဘေးနှခမ်းသွန်းအချက်ပေးမြင့်မရှိပဲလေးဘေးထပ်ပို့ပြီးတော့မကာထားတာလမ်းလက်ကျများမြင့်တက်နေတာမိုင်နှုံးနိုင်များမပြည့်စုံတာနဲ့အမြန်လမ်းရဲများလုံလောက်စွာမထားရှိပဲ over speed တွေကိုထိရောက်စွာအေးမြူတာတွေအကြောင်းဖြစ်ပါတယ်ဗျာ
သူကတော်တော်လေးကိုပြည့်ပြည့်စုံစုံပြောထားပြီးတော့သူရဲ့ပြောထားတဲ့အချက်တွေကလည်းတော်တော်လေးမှန်ကန်မှုရှိတာတွေ့ရပါတယ်နော်အခုလိုမျိုးစနစ်တကျနဲ့အချက်လက်တွေဝေမျှပေးတဲ့အတွက်အကြောင်းမလို့ကိုတန်းထေဝင်းကိုကျေးဇူးတင်ပါတယ်နာမည်တူကောက် AKF လို့ပဲရေးထားတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ်
ဆရာချမ်ပေချက်တွေကလက်တွေ့ဆန်တဲ့တွေးခေါ်တွေဖြစ်တယ်ဆိုတာအတိအမှတ်ပြုပါတယ်ဒီတဲ့စာပေါင်းများစွာညံ့တဲ့လမ်းတွေမှာသတိထားကြပါတယ်အခုလမ်းတွေကဆန်ချင်မြေပြင်မှာလဲကားမောင်းသူကဂယူးဒီဇိုင်းနဲ့စိတ်ဝင်စားမောင်းရင်တော့ခီးစုံကိုချက်ချောမမွေရောက်နိုင်ပါတယ် အဝေးပြေးလမ်းပေါ်မှာကားမောင်းရင်ဟန်ဖုန်းကိုလက်တစ်ဖက်နဲ့ကမ်းပြီးပြောတာတို့ဘေးလူတွေနဲ့မလိုအပ်တဲ့စကားပြောတာတို့ပါဇက်ကတခုခုလုံနေတာတွေဒီလိုကားမောင်းရင်မလုံသင့်တဲ့အပြုတ်မှုတွေလုံနေတာတွေကိုမရကြဘူးဆိုရင်တော့အသက်ဆုံးတဲ့အထိဖြစ်ကြရတာမလို့ဒီမူချင်းတွေကိုပြောင်းပြင်နိုင်မှာပဲနောက်တစ်ခါမရနိုင်တဲ့ဘဝကိုအကျိုးရှိရှိအသုံးချနိုင်ကြမှာဖြစ်ပါတယ
်ဟုတ်ပါတယ်အခုကျွန်တော်တို့ရောက်ရှိနေတဲ့ American ပြည်အောင်စုမှာလည်းတယ်လီဖုန်းကိုလက်နဲ့ကင်ပြီးမှပြောရအဲ့လိုပြောတာတွင်ရဲရနေပြီးတော့ဟိုတန်ကြီးရိုက်တာမျိုးအဲ့လိုမျိုးတတ်မှတ်ထားတာရှိပါတယ်နောက်ပြီးတော့မဖြစ်မနေကပတ်ပတ်ထားရတာဒီလိုမျိုးကပတ်မပတ်ရင်လည်းရဲရနေပြီးတော့ကိုယ်ticket ဆိုတာကိုတန်ချတဲ့ဒီဆောက်ရွက်လေးပေးပြီးတော့တန်ငွေလာဆောင်ခိုင်းတာမျိုးတွေရှိပါတယ်။နောက်ပြီးတော့ဟိုကားမောင်းနေရင်အကွေမျိုးမှာအောက်ကကက်ဆက်ကိုလှမ်းဖွင့်လိုက်လို့ကားရိုင်းထွက်သွားပြီးတော့ကြောက်သေးထိုးကြတေးဆုံးတာတွေလည်းဖြစ်တတ်ကြပါတယ်သူပြောသလိုပါပဲ။အခုလိုမျိုး VOA အစီအစဉ်ကိုနားဆင်ပြီးတော့တော်ရရှင်တွေလည်းသူတို့သိတဲ့အပိုင်းတွေကိုပြန်ရေးပြီးတော့တုံ့ပြန်တခြားတော်ရရှင်တွေနဲ့ဝေးမျှလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်တွေအားလုံးနဲ့အဲ့လိုမျိုးကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာပြန်ပြီးတော့ဝေဖန်အကြံပြုခြင်းနဲ့ဒီလိုမျိုးကိုယ့်ရဲ့အမြင်ကိုဖြည့်ဆွဲပြီးတော့ပြောခြင်းနဲ့ဆိုရင်တော့ပြန်ပြီးတော့ Facebook မှာပဲဖြစ်ဖြစ်ကျမတို့စီကို email ပို့ပြီးတော့ပဲဖြစ်ဖြစ်အစာရေးပြီးတော့ပို့လိုက်ပါနော်။ကျမတို့အခုလိုမျိုးအားလုံးအကျိုးရှိပြီးတော့မျှဝေလို့ကောင်းတဲ့အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေထည့်ဆင်ပြီးတော့မျှဝေပေးနေတာဖြစ်ပါတယ်။ကျမတို့စနေညအတင်းဆက်ပြီးသွားတဲ့ပတ်စဉ်ထုတ်လွှင့်ပေးနေကြစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအောင်လွင်ဦးတင်ဆက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတော့ဒီဆွေးနွေးကျမတို့ online ကနေဆွေးနွေးနေတဲ့တပြိုင်နက်တည်းမှာသွားရရှင်နေနားဆင်ပြီးတော့တို့ကလည်းကျမတို့ရဲ့ Facebook Live online ကနေပြီးတော့ဓာတ်ရိုက်အဲ့အခြေအနေတွေကိုတုံ့ပြန်လာတာရှိပါတယ်။တို့ကတော့အဲ့လိုမျိုး online ကပြောနေတဲ့အတွက်ကြောင့်မလို့ကျမတို့ studio တွေမှာကိုအောင်လွင်ဦးကသူများတွေနဲ့ဓာတ်ရိုက်ထုတ်လွှင့်ဆွေးနွေးနေတဲ့အချိန်မှာသူတို့ရဲ့မှတ်ချက်တွေကိုဖတ်မပေးလိုက်နိုင်ပါဘူး။ဒါကြောင့်မလို့ကျမအခုအချိန်ရသလောက်ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖတ်ပေးခြင်းပါတယ်။သူတို့ရဲ့အမြင်တွေဖြစ်ပါတယ်။ဒီသောရရှင်မြင့်တန်းဆိုတဲ့သောရရှင်ကဒီငိမ့်ငိမ့်ရေးဆွေးနွေးရင်းနဲ့ပဲဒီကနေ့တက်မတော်ရဲ့လောက်ရက်ကအံ့အထားဖြစ်စေနိုင်ပါတယ်။တက်မတော်ထောက်ခံမွဲဆိုတဲ့တစုတစ်ဖွဲ့မွေးမြူပြီးတော့တိုင်းသားနဲ့ပြည်သူပေါ်မှာဒီဖွဲ့စည်းပုံကြီးမပြင်းသေးသေးတော့အလံဝေးကွာနေဦးမှာမလွဲဧကန်ပါပဲဗျာဆိုပြီးတော့ရေးလာပါတယ်သူရဲ့အမြင်ဖြစ်ပါတယ်။အဇွန်းဆက်ဆိုတဲ့တော်ရရှင်ရေးလာတာမှာတော့ကိုယ့်လူမျိုးတိုးတက်အောင်မစူးစမ်းပဲနဲ့လူမျိုးကြည့်ဝါဒဆိုတဲ့စကားလက်ကင်ထားနေတဲ့သူတွေတဘာဝတရားတော့နားလဲဖို့လိုပါတယ်တဲ့လေးပါဆုံးကင်းအလွမ်းတိမ်မင်းသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကငင်းညံ့ဖို့ရပိုင်ခွင့်နဲ့မျှယူကြပါအစိုးရရဲ့ပိုင်းဖြတ်မှုကလည်းတက်မှတ်ပေးပါလက်ခံနိုင်မှုအတွက်ပါတဲ့လိုက်ပြီးတော့ကြေးတိုက်နေရင်တော့မရနိုင်တော့ပါဘူးဆိုပြီးရေးလာပါတယ်ကြော်မိုးဆိုတဲ့တော်ရရှင်ကတော့စစ်တပ်ကအဖွဲ့အစည်းတွေကအာဏာကိုဘယ်သူမှလက်မလွတ်ချင်ကြပါဘူး။တိုင်းပြည်ပေါ်မှာဘယ်လက်နက်ကိုင်အဖွဲ့ကမှအစိမ်းနာရင်းငံနဲ့ငြိမ်းချမ်းရေးရယူခြင်းစိတ်မရှိကြပါဘူး။ဘယ်တော့မှငြိမ်းချမ်းရေးရမှာမဟုတ်ပါဘူး။အားလုံးတတ်သိရှိရှိအစိမ်းနာပြင်းတဲ့လက်နက်တွေအားလုံးတရားဝင်ကဘာတိဆွတ်လွတ်ပြီးတော့ရတားအစိုးရရဲ့ဥဆောင်မှုအောက်မှာငြိမ်းချမ်းရေးဆွေးနွေးမှသာအောင်မြင်မှာပါတဲ့ဟုတ်ကဲ့။အဲ့လိုမျိုးဒီသောရရှင်ပြောလို့ငိမ့်ညံ့တဲ့အခြေအနေရောက်ဖို့အတွက်ကလောလောဆယ်အရသာဆိုးရနဲ့ဒီတက်မတော့တိုင်းနာအဖွဲ့တွေအားလုံးဝိုင်းပြီးတော့ဆွေးနွေးနေကြတဲ့အချက်အဓိကဖြစ်ပါတယ်နော်ကိုကိုဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE တလွဲတွေကြီးပဲ VOE ကိုဖြစ်တင်လာပါတယ်မင်းတို့မေးတဲ့သူတွေကိုကြည့်လိုက်လူမျိုးရေးဆန်တဲ့သူနောက်ပြီးတော့စစ်တပ်နဲ့ရခိုင်အစိုးရကိုအမြင်မကြည်တဲ့သူဒီလိုသူတွေပဲထပ်ခါထပ်ခါပါနေရတွေ့ရပါတယ်ပြန်ကြပြီးတော့မေးမြန်းစီစဉ်ပါလေဒီနေ့ပြည်ပနေထိုင်သူဝင်ပြောသွားတယ်ရန်ကုန်အစိုးရဖြစ်ခဲ့တဲ့အချိန်ဘာကြောင့်ဖြစ်ခဲ့တာလဲဆိုတဲ့သမိုင်းကြောင်းထပ်ပြီးတော့လေ့လာဖို့ VOA အနေနဲ့လည်းသတင်းမှန်တွေပြည်သူတွေအများသိအောင်လို့ထောက်လွှင့်တင်ပါတယ်ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်ကကျွန်တော်တို့ဓာတ်ရက်လေးလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးတဲ့သူတွေနဲ့သဘောထားမတိုက်ဆိုင်အောင်ထင်ပါတယ်เนาะဒါကြောင့်မလို့ကိုယ့်ရဲ့အမြင်တွေကိုဒီလိုမျိုးတင်ပြနိုင်မှုအတွက်လည်းကျွန်တော်တို့ VOA ကိုဆက်သွယ်ကြပြီးတော့ဒီဓာတ်ရက်လေးလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ခြင်းပါတယ်ရှင်ကျမတို့စီကနေပြီးတော့တချို့တော်ရရှင်တွေစိုးရိမ်ပြီးတော့မေးလာသလိုမျိုးကျမတို့စီကနေပြီးတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်နေဆိုရင်ဒီကနေပြီးတော့အခကျင်းခွင့်ယူတာမျိုးမရှိပါဘူးမြန်မာနိုင်ငံကတယ်လီဖုန်းဘိုးအတွက်ပဲကြားခံရမှာဖြစ်ပါတယ်တယ်လီဖုန်းဘိုးဆိုတာလည်းအဝင်မြန်မာနိုင်ငံရဲ့တယ်လီဖုန်းဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေရဲ့ဈေးနှုန်းတိုင်းသာပေးရခံရမှာဖြစ်ပါတယ်ကျမတို့ဘက်ကပြီးတော့နိုင်ငံခြားကနေပြန်ခေါ်ပေးတဲ့အတွက်ကြောင့်မလို့နိုင်ငံခြားဖုန်းခေါ်အတွက်ပတ်စံပေးစရာမလိုပါဘူးเนาะဒီလိုတယ်လီဖုန်းနဲ့အဆင်မပြေဘူးဆိုရင်လည်းကျမတို့စီကို Facebook ပေါ်ကနေပြီးတော့စာလှမ်းရေးတာဒါမှမဟုတ် email လှမ်းပို့ပြီးတော့ပို့ပေးတာတွေပြောနိုင်ပါတယ်တယ်လီဖုန်းနံပါတ်ပေးပို့ပြီးတော့တယ်လီဖုန်းပြန်ဆက်ဆိုနေပြန်ဆက်ပြီးကျမတို့ကအတန်ကိုကြိုးပြီးတော့ဖန်ထားလို့ရပါတယ်နော်ဒီလိုနီးနေသောရရှင်များများပို့ပြီးတော့ပါဝင်ဆွေးနွေးမှာပဲသောရရှင်တွေအလှမျိုးစုံနဲ့စိတ်သဘောထားမျိုးစုံကိုထင်ဟပ်စေတဲ့ဒီအမြင်တွေကိုများများကြားနိုင်မှာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အခုစာရေးလာကြတဲ့သောရရှင်တွေကိုအထူးကျေးဇူးတင်ကြောင်းပူထပ်ပြီးတော့ပြောချင်ပါတယ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင် ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ဒေါရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင့်။အခုတော့ဒေးတောင်းတဲ့ဒေါရရှင်အတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရနော်။ Facebook စာမျက်နှာမှာသချင်းလာတောင်းတဲ့ဒေါရရှင်နိုင်နိုင်ကကျွန်တော်နိုင်နိုင်မှာအစိုးရကင်စာတည်ဆူထားတဲ့ဒုနကိုတိုင်းပြည်ဆိုတဲ့သချင်းလေးနဲ့မြစ်တာဒေးလက်ဆောင်ဖြောပြပေးပါလို့တောင်းဆိုခြင်းပါတယ်။ဟုတ်ကဲ့။ဒေးတောင်းတဲ့ဒေါရရှင်ရောဒေးချစ်ဗီဒီယိုတော်ရရှင်ဒီအားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ဒါဝဒင်းဒါကနတ်သမီးလေးတစ်ပါးနတ်သူကြီးကမြန်မာပြည်မှာလူဖြစ်ပြီးတော့ဝေဖွာလာတယ်။စိန္ဒရီပိုင်ရှင်ရင်ကျေးမှုနဲ့သူလာတွေရဲ့
ဆိုထားတဲ့ဒီနှစ်ကိုတိုင်းပြည်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေပြောဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်ဒီအားလုံးစင်လန်းချမ်းမြေကြပါအောင်ရှင်
။ဘယ်လိုယုံနေကိုသိပိုင်မဲ့ချင်ရဲ့ရောင်ကြောင်တော့တယောက်ရဲ့သစ္စာနဲ့ကျင်နာပါမယ်
မင်းနာနာကြောင့်တင်ဆက်တဲ့မြမပြီမှပေးစာများအစီအစဉ်ကိုနားဆင်ရပြီးခုတစ်ခါတော့ကဘာတလွားတူကြဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်နားကရေအောက်သမုဒ္ဒရာထဲမှာရှားပါတဲ့ရေပွဲတစ်ကောင်ကိုရှားပွေတွေ့ရှိခဲ့ပါတယ်လန်ဒန်မြို့ကသုတေသနပညာရှင်တွေဟာငှက်ဖျားယောဂါကိုခွေးနဲ့အနံ့ခံစမ်းသပ်ဆစ်ဆဲနေပါတယ်ဒီလိုထူးခြားဆန်းပြသတင်းတွေကိုတော့မက်ခင်ဗျူထွေးနဲ့ကိုငင်းညံ့တို့ကတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်နားကရေအောက်သမုဒ္ဒရာထဲမှာရှားပါးတဲ့ရေပွဲပြန်တကောင်ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ပင်လယ်ရေနဲ့သမုဒ္ဒရာသုတေသနလုပ်နေတဲ့ EFI Nautilus အဝေးထိန်းဆက်ရုပ်ရေငုပ်သင်္ဘောကနေပြီးတော့ရှာဖွေတွေ့ခဲ့တာပါ။အကျိုးမြတ်မြူတဲ့ Asian Exploration Trust အဖွဲ့ကပင်လယ်ရေအောက်ကမီးတောင်တွေအကြောင်းကိုလေ့လာနေရင်အရှေ23လမ်းမှရှိတဲ့ရေပွဲပြန်တကောင်ဟာဆက်ရုပ်ရေငုပ်သင်္ဘောကင်မရာရှေ့ကိုဖျက်ကူးသွားတာပါရေရက်ကလေးတွေနဲ့ပြန်နေတယ်လို့ဖြစ်နေတဲ့ရေပွဲပြန်လေးကို Disney Cartoon ကတည်းကစင်ပြန်လေးဒမ်ဘိုကိုအစွဲပြုပြီးဒမ်ဘိုလို့နာမည်ပေးထားပါတယ် Tree of Life Project ဇီဝမျိုးကွဲမှတ်တမ်းတင်တဲ့အင်တာနက်ဆိုင်မင်နာရဲ့အဆိုအရဒီရေပွဲပြန်လေးတွေဟာပင်လယ်ရေအနက်ပေ 9,000 ကနေ 13,000 အထိမှနေထိုင်ကြတယ်လို့ဆိုပါတယ်ရှင်
UK နိုင်ငံလန်ဒန်မြို့ကသုတေသနပညာရှင်တွေဟာမှတ်ဖျားယောဂါကိုခွေးနဲ့အနံ့ခံစမ်းသပ်ဆစ်ဆဲနေပါတယ်။
နောက်အာဖရိကဒေသကကလေးရီရဲ့နိုင်လွန်ခြေအိတ်တွေကိုအနံ့ခံနိုင်တာကနေငှက်ဖျားယောဂါကိုခွေးနဲ့ဆန်းသက်ဆစ်ဆေးနိုင်ကြောင်သိရှိလာတာပါခွေးရီဟာငှက်ဖျားယောဂါကူးစက်ခံရတဲ့ခြေအိတ်နမူနာ80ရာခိုင်နှုန်းကိုခွဲခြားသိရှိနိုင်ပြီးငှက်ဖျားယောဂါမရှိကြောင်းကိုလည်း90ရာခိုင်နှုန်းအထိမှန်အောင်ခွဲခြားနိုင်ခဲ့ပါတယ်အဲ့ဒီရလဒ်ကိုအမေရိကန်အပူပိုင်းဒေသဆေးဝါးနဲ့တကူရီတန်ရှင်းအဖွဲ့ကနှစ်စဉ်ကျင်းပတဲ့ညီလာခံမှာတင်ပြခဲ့ပြီးတော့ငှက်ဖျားကူးစက်ခံရတဲ့လူရဲ့ခန္ဓာကိုယ်အနံ့ဟာပြောင်းလဲသွားကြောင်းဒီလေးလာဆန်းစစ်ချက်ကိုဥဆောင်တဲ့ London School of Hygiene and Tropical Medicine ကျောင်းကသူတည်တည်ခေါင်းဆောင် Celestine Squire ကပြောပါတယ်။နောက်တစ်ဆင့်ကငှက်ဖျားယောဂါရှိတဲ့သူတွေကိုဓာတ်ရိုက်အနံ့ခံဆန်းသက်မှာဖြစ်ပြီးဒီနည်းနဲ့ငှက်ဖျားယောဂါပိုးတည်ဆောင်လာသူတွေကိုလေဆိပ်တွေကားဂိတ်တွေမှာအလွယ်တကူစစ်ဆေးနိုင်ဖို့လည်းမျှော်လင့်ထားပါတယ်။ချိန်ကတစ်ဆင့်ကူးစက်တဲ့ငှက်ဖျားယောဂါဟာတကဘာလုံးကလူဦးရေတစ်ဝက်လောက်ကိုကူးစက်နိုင်ခြင်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားတာပ
ါ။ဥရောပဆိုင်ကဂျော်ဂျီယာနိုင်ငံမြို့တော်တစ်ပလစီမှာစင်တကောင်ရဲ့ပိုးစားနေတဲ့စင်ဆွဲတစ်ချောင်းကို9နာရီကြာခွဲနှုတ်ပေးခဲ့ပါတယ်။ Grandy လို့ခေါ်တဲ့ဒီစင်ကလေးရဲ့အဆွဲကငငယ်တုန်းကသတိဆံရုံအပြောင်းရွှေ့မှာထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးတော့အဲ့ဒီအနာကသူ့ကိုဒုက္ခပေးခဲ့တာပါ။အခုချိန်မှာဒီစင်ကလေးဟာအသက်22နှစ်အရွယ်ရှိပြီဖြစ်ပြီးတော့အစွဲနာကပိုးပြီးတော့ဆူးလာတာကြောင့်အခုလိုခွဲစိတ်မှုလုပ်ပြီးအစွဲကိုနှုတ်ပစ်ခဲ့ရတာပါမော်စကိုသတိဆန်ရုံကနေအပြောင်းလမ်းမှာအစွဲနှစ်ချောင်းလုံးကျိုးသွားခဲ့ပြီးတော့2014ခုနှစ်တုန်းကအစွဲတစ်ချောင်းကိုနှုတ်ပေးခဲ့ရပူပါတယ်အဲ့ဒီတုန်းကမေးဆေးအခက်အခဲရှိခဲ့တာကြောင့်အစွဲတစ်ချောင်းကိုပဲနှုတ်နိုင်ခဲ့တာပါအရင်တစ်ခေါက်မေးဆေးတစ်ခါပေးပြီးရင်7နှစ်ကြာမှနိုးတာကြောင့်စင်ကလေးရဲ့အသက်အန္တရာယ်ရှိနိုင်ပါတယ်ဒီအစွဲနှုတ်တဲ့ဒဏ်ရာကအပြည့်အဝပြန်ကောင်းဖို့ဆိုရင်တော့18လလောက်ကြာနိုင်ပေမဲ့လေအခုအချိန်မှာတော့စင်ကလေးဟာကောင်းကောင်းမွန်မွန်အိပ်စက်နိုင်ပါပြီရှင
်ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဗီဒီယိုကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မူဟမ္မက်ကိုပုတ်ခတ်ဆော့ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တေဒန်ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတေဒန်ကလွတ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုတ်ပါကစ္စတန်ကနေသူ့ထွက်ပြေးရပြီလို့စနေနေ့မှာပြောပါတယ်။အကြောင်းကတော့အမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတီရန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်ဆိုးရင်ရတာကြောင့်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအတွင်းလူတဦးရဲ့တိုက်ခတ်မှုကြောင့်အမေရိကန်စစ်သားတဦးကျဆုံးပြီးတဦးဒဏ်ရာရသွားတယ်လို့နေတိုးတပ်ဖွဲ့ကပြောပါတယ်။တေဆုံသွားတဲ့အမေရိကန်စစ်သည်က Brent Taylor ဟာကလေး9ယောက်တို့ရဲ့ဖခင်ဖြစ်ပါတယ်။ဒါ့အပြင်သူဟာအမေရိကန်အနောက်ပိုင်းယူတာပြည်နယ် North Orleansတန်မြို့တော်ဝင်လဲဖြစ်ပြီးယူထားပြည်နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံမင်ယာပြည်နယ်တဲကဝေးလံခေါင်တည်တဲ့ဖျားကြောင်တစ်ခုကိုပြီးခဲ့တဲ့တောက်ကြနေ့ကတွားရောက်ခဲ့ကြတဲ့ Coptic Christian 9ဦးကိုတပ်ဖြတ်ခဲ့ကြတဲ့ Islamic Jihad တိုက်ခိုက်ရေးသမားတွေနဲ့ဆက်နွယ်တယ်လို့တန်တရာရှိထားသူစစ်သွေးကြွ19ဦးကိုတုတ်တင်လိုက်တယ်လို့အီဂျစ်ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မင်းရပြည်နဲ့အနောက်ပိုင်းကတဲကန်တရတဲမှာစစ်သွေးကြတွေကိုတနက်နဲ့ပစ်ခတ်တုတ်တင်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပေမဲ့ဘယ်အချိန်မှာပစ်ခတ်ခဲ့တယ်လဲဆိုတာကတော့မပြောဆိုထားပါဘူးရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညဘက်ညမသားအစီအစဉ်ကိုမြမစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကြော်ရွှင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.